ူးစက်မြန်အဆောက်အအုံရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်တန်တရားလူနာတချို့မြန်မာပြည်ထဲမှာစပြီးတော့တွေ့လာနေတဲ့အခြေအနေကိုသိကြရမှာပါ။မြန်မာနိုင်ငံတဝိုင်းကိုရိုနာဗိုင်းရပ်စ်ပိုးတန်တရားလူနာ၅ဦးထက်မနည်းတွေ့လာပြီးယောဂါရှိမရှိအတည်ပြုနိုင်ဖို့ဓာတ်ခွဲစစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတာဝန်ရှိသူတဦးကအတည်ပြုပါတယ်။ဒါအပြင်ယောဂါစတင်ဖြစ်ပွားတဲ့ဝူဟန်ကနေပြီးတော့ဒီကနေ့မနေ့ပိုင်းပြန်ရောက်လာတဲ့ကျောင်းသား59ဦးရဲ့ကျန်းမာရေးအခြေအနေလည်းကောင်းမွန်တယ်လို့ကြံခဲ့တဲ့ကျောင်းသားတွေကိုပြန်ခေါ်ဖို့ကိုလည်းနိုင်ငံသားရေးဝန်ကြီးဌာနကစီစဉ်နေပါတယ်။သေဆုံးသူ300ကျော်သွားပြီးကူးစက်ခံရသူပေါင်း14,000ကျော်ထိရှိလာတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့အန္တရာယ်ပေါ်မှာစိုးရိမ်မှုမကူးစက်ရအောင်ကြိုတင်ကာကွယ်နိုင်မဲ့အနေအထားတွေနဲ့နောက်ဆုံးရထားတဲ့အခြေအနေတွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်တန်တရာလူနာတချို့တွေ့ရှိနေပြီးသူတို့ကိုတက်ခွဲစစ်ဆေးပြီးတန်တရာလူနာတွေကိုစောင့်ကြက်ကြည့်ရှုစစ်ဆေးကူတာပေးနေပါတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ရန်ကုန်တိုင်းဝေဘာကီရခိုင်ပြည်နယ်မင်းပြားရှမ်းပြည်နယ်ကျိုင်းတုံနယ်ကယားပြည်နယ်တွေမှာကိုရိုနာဗိုင်းရပ်စ်တန်တရာလူနာတချို့တွေ့ရှိတဲ့အကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါရစေ။တန်တ
ရာလူနာအနေနဲ့တော့ဒီပါရီစေမှုမှာ31ရက်နေ့တောက်ကြံမြာတက်တယ်သရုပ်နိုင်ငံသားတယောက်ရယ်ပြမရန်ကုန်မှာရှိတဲ့ပုတ်ခိကသရုပ်တစ်ခုမှာတက်နေတယ်ဆောင်းဆိုးတယ်ဆွေးပါတယ်ဖျားတယ်အဲဒီ5နှစ်ရယ်အကလေးလေးယောက်ျားကလေးအဲ့ဒါရယ်2ယောက်ကိုဒီပါရီစေမှာတင်ထားပါတယ်အော်သရုပ်ထဲမှာလည်းထုတ်ပြန်တာဖြစ်ပါတယ်မိန်းကအသက်38နှစ်ရယ်အမျိုးသားတယောက်ကိုလည်းတန်တရာလူနာစစ်သက်မှတ်ပြီးတော့သူ့ရဲ့ဆောင်းပါးကိုရယူထားပြီးပါပြီပြင်ကျိုင်းတော်ကနည်းနည်းဝင်ကလေးလေးတယောက်ရယ်နောက်တော့ကြားပြင်းနံပါတ်ပေါ်မှာရှိတယ်။အဲဒီတော့အမှလည်းနှစ်နှစ်ကျော်ကလေးမလေးပါ။အဲဒီချောင်းဆိုးတွေကြားတယ်အဲဒီသူ့ရုပ်ပြပြန်လာတယ်။သူ့ဆရာသူ့ရုပ်ပဲနော်။အမေကတော့အဲကလေးလေးတယောက်မှလည်းအဲဒီစံပြားလက္ခဏာရှိရခိုင်တယ်။သူ့ဆရာလည်းစံပယ်ယူထားတယ်။အဲဒါလည်းကြောက်နေပါဘူး
။ဟုတ်ကဲ့။
ဆိုလို့ရှိရင်စံပြားလူနာနေလဲဆိုလို့ရှိရင်နော်။ရန်ကုန်ရေပါစီယုံကြီးမှာနှစ်ယောက်၊မိုင်ကောမှာတယောက်၊စိုင်းတော်မှာတယောက်၊ရခိုင်ပြည်နယ်မင်းပြားမှာတယောက်နော်။
ကိုရိုနာဗိုင်းရပ်စ်တင်ဖြစ်ပွားရာဝူဟန်မြို့မှာပညာသင်နေတဲ့မြမကျောင်းသား63ဦးအနက်ကိုအပူချိန်မြမနေတဲ့ကျောင်းသား2ဦးနောက်ပြည်နယ်လွန်နေတဲ့ကျောင်းသား2ဦးနဲ့လူဝင်မှုကြီးကြပ်ရေးစီကံတွေနဲ့မကိုက်ညီတဲ့ကျောင်းသား2ဦးပေါင်း4ဦးကျန်ခဲ့ပြီးတော့ကျန်တဲ့59ဦးကတော့ဒီကနေ့မနက်ပိုင်း 6:00 မှာမန္တလေးမြို့ကိုစိုက်ရောက်လာပြီးဖြစ်ပါတယ်။ကျန်ခဲ့တဲ့သူတွေကိုလည်းပြန်ခေါ်နိုင်အောင်နိုင်ငံသားရေးဝန်ကြီးဌာနကစ조사နေပါတယ်။ဝူဟန်မှာကျန်ခဲ့တဲ့ကျောင်းသား2ဦးကျန်းမာရေးကောင်းတယ်လို့မန္တလေးကိုဒီကနေ့မနက်ရောက်လာတဲ့ကျောင်းသားကျောင်းသူတွေကိုလည်းမန္တလေးမြို့ကံတော်နဒီဆေးရုံမှာတီးခြားထားပြီးတော့ကျန်းမာရေးစစ်ဆေးပေးနေတဲ့အခြေအနေကိုဒေါက်တာခင်ခင်ကြီးကအခုလိုပြောပြပါဗျာ
။ကျန်ခဲ့တဲ့ကျောင်းသားတွေဒီကနေ့2ယောက်ကသူပြန်ရောက်လာတဲ့အခါမှာအားမရှိတော့သူ့ကိုပြန်ခေါ်ဖို့အတွက်ဆောင်ရွက်နေတယ်ဒါကျန်းမာရေးအားသာဝန်ကြီးဌာနကကလေးတွေရရှိလာပြီဆိုလို့ရှိရင်သူတို့ကုသရောဂါတွေသူတို့မှာရှိနေသလားရှိနေခုပြင်မဲ့တန်ပြတော့မရှိရင်လည်းနေနှစ်ပတ်ကိုစောင့်ကြည့်တယ်ဆောင်ကြည့်ရတာသူတို့ရောဂါလက္ခဏာတွေဘာမှမရှိဘူးစိတ်ချပြီဆိုမှနော်ဒါသူတို့ဆောင်ကြည့်ပြန်နေနော်ဒါသူတို့ဘုံတော့ free လုပ်ပေးမယ်အခုလက်ရှိမှာတော့ဒီကျောင်းသား59ယောက်ရဲ့အချိန်လေးကောင်းမွန်ပါတယ်ဟိုကြားတာကျောင်းဆိုးတာမှပြည်တာ
ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားရာဝူဟန်ကနေရောက်ရှိလာတဲ့မြန်မာကျောင်းသူကျောင်းသားတွေကိုထားရှိတဲ့မန္တလေးကံတော်နရီဆေးရုံကြီးအနီးမှာတော့လုံခြုံရေးတင်းကျပ်စွာချထားပြီးသူတို့ကိုကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အပေါ်မှာမန္တလေးမြို့ခံတွေရဲ့သဘောထားမန္တလေးမြို့ကသတင်းသမားကိုမင်းထက်ငင်းညံကအခုလိုပြောပြပါဗျာ
။မန္တလေးကအမျိုးဆုံးဖြစ်တော့မန္တလေးရောက်တာပေါ့။အဲ့တော့ခုနပြောတော့ကျိုးတင်ပြင်ဆင်ထားတာတွေလည်းကြားရပါသေးတယ်။ဒီကလူတန်းတာတွေရောလေ။ဒါတွေလည်းပဲမစိုးပါဘူးကျွန်တော်တို့ဒီကျင်းတတ်ပါတယ်။တော့တော်ဒီထက်ပိုတော့အဲကောင်းတဲ့ရလက်တွေလည်းပိုရစေချင်တာပေါ့လေ။ဘာလို့လဲဆိုတော့ကြားနိုင်ငံကြီးတွေကစာရင်ပြန်လဲကုစားနိုင်တဲ့အင်အားကြတော့နည်းတယ်လေ။ဒါပေမဲ့ကျွန်တော်တို့ရဲ့ဟလာအသိပညာပေးမှုတွေလည်းအားနည်းတယ်လေ။အဲ့တော့တစ်ဖက်ကလည်းအဆုံးရင်မကြီးစေချင်သူတို့တစ်ဖက်ကလည်းပေါ်ထပေါ်မပေါ်ဆစေချင်ဘောနော်။ဒီလက်ရှိလည်းဒီကာယောဂါနဲ့ပတ်သက်လို့တိတိကျကျဟလာခုနကုထုံးနေစေဒီစေဝါးတွေလည်းပြည့်သေးတယ်လို့မသိရသေးဘူးလေ။အဲ့တော့မန်လေးကတော့ဘာဖြစ်ဖြစ်လူတွေကဒါမျိုးစူးစမ်းနေတာသွားကြည့်ပြီးတော့ဒီတစ်ဖက်ကစီမံမှုတွေကိုလည်းနောက်ဆက်ပြီးတဲ့ဖြစ်ပါဆိုလို့လေတည်ကျင်တာပေါ့တော်တော်သူတားကြီးနဲ့နီလန်းနဲ့သူသူတင့်တော်တဲ့နီလန်းနီလန်းတုံးကြီးတာဆိုတော့ရှိမှာပါ
တရုတ်နဲ့နယ်နိမိတ်ချင်းမှာထိစပ်နေတဲ့မြန်မာနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုအများပြည်သူကစိုးရိမ်နေကြပြီးတော့သတင်းမှားတွေကောလာဟာလာတွေအပေါ်ထိတ်လန့်နေကြတဲ့အပေါ်မိမိကိုယ်ကိုယောဂါမကူးစက်အောင်ကျန်းမာရေးအသိပညာပေးမှုနဲ့စနစ်တကျကာကွယ်ကြပါလို့လူထုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကုအထုကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းအကြံပေးပါတယ
်ယောဂါနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကိုကချေချေပြင်းပြင်းလေးလာတိကျမယ်ဆိုလို့ရှိရင် သူများလုပ်နေတာဒီတဲ့ဆိုင်ကိုဘာလုပ်တင်တယ်လဲကိုဘာဒီစုံစမ်းထားတင်တယ်တွေကိုဦးစားပေးတင်တယ်လို့လည်းဒီလူတွေပြောကြတယ်။ကျွန်တော်ထိတ်လိုက်တာမျိုးမဖြစ်ဖြစ်တယ်လို့ကာကွယ်ရေးညီလိုက်နေလဲကိုကကိုလုပ်ရမယ်။ပြီးတော့မှကိုနကြားတဲ့တည်နေရလဲအကုန်လုံးကအမှန်မဟုတ်ဘူးဆိုတာသိထားပြီးတော့မှနော်ဆက်ပြီးတော့ဟိုမှန်တဲ့ဟာတွေကိုလေးလာဆက်လက်ကြည့်ရှုတင်တယ်လို့ဒါအကြံပေးချင်တာ။
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနေကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေကြေညာထားရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးမကူးစက်ရအောင်ကြိုတင်ကာကွယ်တဲ့အနေနဲ့တရုတ်ပြည်သူသမ္မတနိုင်ငံကမြန်မာနိုင်ငံကိုလာရောက်ကြမဲ့ကမ္ဘာလက်ခီးသွားတွေကိုစိုက်ရောက်ဗီဇာ Visa on Arrival ထုတ်ပေးခြင်းကိုယာယီရပ်ဆိုင်းထားဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနဲ့နယ်နိမိတ်ထိစပ်နေတဲ့နိုင်ငံတွေကနေဆက်ဝင်ပေါက်တွေကိုပိတ်ထားပြီးရောဂါမကူးစက်အောင်ကာကွယ်ဆောင်ရှောက်နေပေမဲ့ပြည်သူအကြားမှာတော့စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်ရှင်။